ခန်းညမာနေဆက်တောင်ရင်းမြစ်နားကလူမောင်ခိုဂိုင်းတစ်ခုကိုနှိမ်နင်းပြီးလူပွဲကားတွေခေါ်လာတဲ့မြန်မာနိုင်ငံသားအယောက်30ကိုထိုင်းရနာပိုင်းတွေကဖမ်းဆီးလိုက်တဲ့အကြောင်းပြောပြပါမယ်။ကျမအေးမှာပါ။အင်ဒီနာချင်းမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါဖြစ်ပွားမှုနှုန်းတွေများပြားလာချိန်မှာထိုင်းမြန်မာနယ်စပ်တောင်ရင်းမြစ်နယ်ပေးကတရားမဝင်မြန်မာနိုင်ငံသား30ကိုလက်ခံထားတဲ့ထိုင်းနိုင်ငံသားနဲ့မြန်မာနိုင်ငံသားတွေပါတဲ့လူမောင်ခိုဂိုင်းကိုထိုင်းရနာပိုင်းတွေကဖမ်းမိခဲ့ပါတယ်။မြန်မာနိုင်ငံအတွင်းကCOVID-19 ရောဂါပိုးကူးစက်လာမှုတွေဟာနေဆက်ဒေတာကတဆင့်ထိုင်းနိုင်ငံတွင်ပြန့်ပွားလာမှာကိုစိုးရိမ်လာနေတာကြောင့်ထိုင်းဆိုရဟာနေဆက်လုံခြုံရေးနဲ့စောင့်ကြည့်စစ်ဆေးမှုတွေကိုတိုးမြင့်လှုပ်ဆောင်လာနေချိန်မှာအခုလိုလူမောင်ခိုဂိုင်းတွေကိုဇက်တိုက်ဖမ်းဆီးနေတာပါထိုင်းနိုင်ငံတက်ခရိုင်တဆောင်ရမ်းမြို့နယ်မက်ဆရင်းလမ်းမပေါ်မှာမြန်မာနိုင်ငံသား16ဦးတင်ဆောင်မောင်းနေလာတဲ့ပစ်ကတ်ကားတစ်စီးကိုနယ်မြေလောက်ဝကတပ်ဖွဲ့ကကြိုတင်သတင်းရထားလို့လမ်းတွေကိုပိတ်ဆို့ဖမ်းဆီးနိုင်ခဲ့ရကနေလူမောင်ခိုဂိုင်းကိုခြေရာခံမိတာဖြစ်ပါတယ်။ထိုင်းနိုင်ငံသားကားမောင်းသူရဲ့ဖော်ထုတ်ချက်အရတဆောင်ရမ်းမြို့နယ်တောင်ရင်မြစ်ခေါ်မိုးရိပ်မြစ်ကန်တဘေးမှာရှိတဲ့နေအိမ်တစ်လုံးမှာနောက်ထပ်မြန်မာနိုင်ငံသားတွေရှိနေသေးတာကိုသိရှိခဲ့ရပြီးနေအိမ်ကိုတွားရောက်ရှာဖွေခဲ့ပြီးတဲ့နောက်နေအိမ်အတွင်းမှာပွဲစားကားလာခေါ်တာကိုစောင့်နေကြတဲ့နောက်ထပ်မြန်မာနိုင်ငံသား14ဦးကိုထပ်မံဖမ်းဆီးနိုင်ခဲ့ပြီးလူမောင်ကိုပွဲစားထိုင်းနိုင်ငံသား2ဦးကိုပါဖမ်းဆီးနိုင်ခဲ့ပါတယ်။ဖမ်းဆီးခံရတဲ့မြန်မာနိုင်ငံသား30ဟာအထောက်ထားဆက်ရွက်ဆက်လမ်းမရှိခိုးဝင်လာသူတွေဖြစ်ပြီးထိုင်းနိုင်ငံမှာအလုပ်ရဖို့အလုပ်ရှာဖွေရေးအေဂျင့်တွေနဲ့ဆက်သွယ်ပြီးရောက်လာခဲ့ကြတာလို့ဆိုပါတယ်။ဗန်ကောက်မြို့လူဝင်မှုကြီးကြပ်ရေးဘူရိုမှလောက်ဝကဒုဗိုလ်ချုပ်စွန်ဖုံးချင်တူဝန်ကစတေမာလာ၁၀ရက်နှစ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောဆိုသွားပါတယ်ဒီလူမောင်ခိုဂိုင်းကိုဖမ်းဆီးနိုင်ခဲ့တာကတော့တက်ခရိုင်အမှတ်9နယ်မြေကလဝကတပ်ဖွဲ့ဝင်တွေရဲ့စူးစမ်းဖော်ထုတ်မှုကြောင့်ဖြစ်ပါတယ်အခုအချိန်ကတော့နိုင်ငံနယ်စပ်ကနေကိုဗစ်ကပ်ရောဂါပိုးကူးစက်လာမဲ့အရေးအန္တရာယ်ရှိနေတဲ့အချိန်မှာနယ်စပ်တစ်လျှောက်မှာဝင်ရောက်လာနေတဲ့မြန်မာနိုင်ငံသားတွေကိုရောသူတို့ကိုလက်ခံနေထိုင်ခွင့်ပေးထားတဲ့ထိုင်းနိုင်ငံသားတွေရောတည်ဆဲဥပဒေနဲ့အရေးယူသွားမှာဖြစ်ပါတယ်ဒီအတွက်မတင်ငါစရာတွေ့မယ်ဆိုရင်ထိုင်းလူလူကသတင်းပေးကြပါဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေကိုတော့ကက်ယောဂါကာလနိုင်ငံတွင်တရားမဝင်ဝင်ရောက်လာမှုကက်ယောဂါကာလနေမြေချက်တမ်းမှုပုံမှန်တင့်မြင့်ဆောင်2563နဲ့သုံးမြင့်ဆောင်2563အရေးယူသွားမှာဖြစ်တယ်လို့လည်းထုတ်ပြန်သွားပါတယ်ကမ်းမောင်းသူနဲ့လူပွဲစားထိုင်းနိုင်ငံသား2ဦးကိုတော့လိုအပ်တဲ့စစ်ဆေးမှုတွေဆက်လက်လုပ်ဆောင်နေပြီးလူကုန်ကူးမှုမှာဆက်နွယ်နေသူအားလုံးကိုဆက်လက်ဖော်ထုတ်အရေးယူသွားမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။